ပြီးခဲ့တဲ့ဧပြီလ22ရက်နေ့ကကြမ်းခိုင်ရေးပါတီရုံးချုပ်မှာသမ္မတဟောင်းဦးသိန်းစိန်ဦးဆောင်ကျင်းပတဲ့ပါတီဗဟုအလုံးမှုဆောင်ကော်မတီအစည်းအဝေးဆုံးဖြတ်ချက်နဲ့သူရဦးရွှေမန်းအပါအဝင်ပါတီထိပ်ပိုင်းကောင်းဆောင်18ဦးကိုပါတီကနေအနာပေးလိုက်တာဖြစ်ပါတယ်။အဲ့ဒီလိုထုတ်ပယ်ခံရတဲ့ကိစ္စကိုပါတီရဲ့ညီလာခံကနေဆုံးဖြတ်ပေးရမှာဖြစ်ကြောင်းပြောပါတယ်။ထုတ်ပယ်ခံရသူ18ဦးထဲက10ဦးဟာလက်ရှိပြည်အောင်စုလွှတ်တော်ကဖွဲ့စည်းထားတဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်တွေဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲမှာသူရဦးရွှေမန်းဦးစော်မြင့်ဖေဦးတင်မောင်ဦးဦးမောင်တူဦးကျင်ဖေတို့ကရှင်းလင်းခဲ့တာဖြစ်ပါတယ်။ပါတီစည်းမျဉ်းစည်းကမ်းတွေကိုချိုးပေါက်တာကြောင့်ထုတ်ပယ်တာဆိုပြီး USTB ဘက်ကပြောဆိုနေမှုတွေရှိရတဲ့ပတ်သက်ပြီးသတင်းတောက်တူကမေးမြန်းရမှာသူရဦးရွှေမန်းကဘာဆွဲချက်တင်ပြီးဘာကြောင့်ထုတ်ပယ်တယ်ဆိုတာကိုမသိရကြောင်းပြောပါတယ်
။ပြည်ထောင်ချန်ခိုင်တဲ့ဖွံ့ဖြိုးပါတီအနေနဲ့မြို့ပြည်ပါတီမြို့ပြည်ပုဂ္ဂိုလ်မြို့ပြည်အဖွဲ့အစည်းနဲ့မဆိုးနိုင်ငံသားအကျိုးစီးပွားနိုင်ငံတော်အကျိုးစီးပွားအတွက်ဆိုရင်ညှိနှိုင်းပူးပေါင်းဆောင်ရွက်မယ်ဆိုတာမူဝါဒပဲဖြစ်ပါတယ်။ဒါမလို့ပြောကောင်းပြောမယ်ထင်ကောင်းထင်မယ်ဒီနေ့မိမိတို့ကော်မရှင်ကဒီလိုဆောင်ရွက်နေတာကိုပဲပြောသလားဒါလည်းမသိဘူး။ဘာဆွဲချက်တင်ပြီးတော့ဘာကြောင့်ဒီလိုထုတ်ပယ်တယ်အနာပေးတယ်ဆိုတော့မင်းတို့မသိဘူးထုတ်ပယ်အနာပေးတယ်ဆိုတော့စာရလေးတရွက်စာချောင်းကြီး၃ချောင်းမှာအထွေထွေတွင်းကလက်မှတ်ရေးထိုးပစ်လိုက်တာပဲကြာ
ကော်မရှင်တဲကစေဦးဟာသူရဦးရွှေမန်းဦးစော်မြင့်ဖေဦးကြည်သာဦးအေးမောက်ဦးတင်မောင်ဦးဦးကိုကိုနိုင်ဦးဝင်းသိန်းဦးမြင့်ထွန်းဦးစိုးမြင့်ဦးဆန့်ရွှေအောင်တို့ဖြစ်ပြီးအထောက်ခံရသူတွေထဲမှာလက်ရှိသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးသူရဦးအောင်ကိုလည်းပါဝင်ပါတယ်ပါတီကနေအနာပေးခံရသူတွေအနေနဲ့ပါတီအသစ်ထူထောင်ဖို့သို့မဟုတ်အနိုင်ရပါတီတဲ့ဝင်မလားဆိုတာကိုမစင်းစားထားကြောင်းသူရဦးရွှေမန်းကပြောပါတယ
်အနိုင်ရပါတီပေါ့လေအနိုင်ရအစိုးရဖွဲ့ထားတဲ့ပါတီနဲ့ပူးပေါင်းသွားမလားသို့မဟုတ်ဝင်သွားမလားဆိုတာနဲ့ပတ်လို့မိမိတို့ဒီလိုမစင်းစားထားပါဘူးမိမိတို့ဟာနေမြဲတိုင်းပဲဖြစ်ပါမိမိတို့လုပ်ရမယ်အလုပ်များဖြစ်တော့ဒီနေ့ကော်မရှင်လုပ်ငန်းများကိုဆက်လက်ဆောင်တာမှာဖြစ်ပါတယ်ခုနပြောခဲ့ပါပြီကော်မရှင်အနေနဲ့တော်လကောင်မိမိတူတဲ့နေတော့ပြည်သူ့ဘက်မှရှိပြီးတော့ပြည်သူများရဲ့အကျိုးစီးပွားနိုင်ငံရဲ့အကျိုးစီးပွားအတွက်ပဲဆက်လက်ပြီးဆောင်ရွက်မှာဖြစ်ပါတယ
်အမတ်စဉ်17ရက်48နှစ်မြောက်ចောင်းစင်းပွဲအခမ်းအနားကိုပေးပို့တဲ့သူ့ရဲ့စာအပေါ်တပ်မတော်ကအမျိုးသားညီညွတ်ရေးအစည်းအဝေးကိုထိခိုက်နိုင်ကြောင်းနဲ့တပ်မတော်နဲ့သွေးခွဲသလိုဖြစ်နေကြောင်းထုတ်ပြန်ခဲ့ပါတယ်အဲ့ဒါနဲ့ဆက်ဆက်ပြီးတမတော်အပေါ်သဘောထားကိုမေးမြန်းရမှာအခုလိုဖြေပါတယ
်တက်ကိုအင်တာမတောင်းဆိုရှိပါတယ်ချစ်ခင်ပါတယ်လေးစားပါတယ်ဒါရမလို့တက်ကိုဖြစ်စေခြင်းနဲ့ဆန္ဒကပြည်သူချစ်တဲ့တမတော်ဂုံတိတ်ခါရှိတဲ့တမတော်ပြီးတဲ့အခါမှာဟိုတော့ကခေါ်တော့အင်အားတောင်းနေပြီးစွန့်ရင်ထက်မြက်တဲ့ခင်မိတဲ့မျိုးချစ်တတ်မှာပေါ့အဒီနေ့ကတော့ပြောမယ်ဆိုရင်တော့ဒီအင်အားတောင်းနေပြီးဆိုရင်ထင်မြင်တဲ့သို့မဟုတ်လို့ရှိရင် standard army သို့မဟုတ်လို့ရှိရင် professional army တခုဖြစ်စေခြင်းလေ
ပါတီတွင်းဖယ်ရှားခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတီးခံခဲ့တာဟာအဲ့ဒီအချိန်ကရွေးကောက်ပွဲအောင်မြင်ဖြစ်မြောက်ရေးပါတီဖွဲ့စည်းပုံကိုချိုးပေါက်ခဲ့သူတွေရဲ့ဂုံတိုက်ခထိခိုက်မှုမဖြစ်စေရေးလွှတ်တော်အစ်နဲ့အစိုးရအစ်ဖွဲ့စည်းရေးတို့ကိုထိခိုက်မှာဆိုးတဲ့အတွက်ကြောင့်ဖြစ်ကြောင်းသူ့ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ